ဂျပန်နိုင်ငံကဖူကူရှိမနျူကလ িয়ার ဓာတ်အပိဆိုင်ရုံမှာတောက်ကြံလေးကလှုပ်ခတ်ခဲ့တဲ့ငလျင်တန်းကိုခံခဲ့ရတာမို့အခုဓာတ်ပေါင်းဖို့အမှတ်3မှာအရေးပေါ်အနေထားကြုံနေရတယ်လို့ဂျပန်နိုင်ငံနျူကလ িয়ার ဆိုင်ရာလုံခြုံစိတ်ချရရေးအဖွဲ့ GNISC ကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။စနေနေ့ကဓာတ်ပေါင်းဖို့အမှတ်7ရှိရမှာပောက်ကွဲမှုနဲ့အတူဆိုင်ရုံအဆောက်အဦးတစ်ခုပျက်စီးခဲ့ရပြီးအခုလည်းအမှတ်3ဓာတ်ပေါင်းဖို့ကအအေးပေးတဲ့စနစ်ချုပ်ယွင်းလာတာပေါ့ပောက်ကွဲမှုတွေဖြစ်ပွားနိုင်တဲ့အန္တရာယ်ရှိနေတယ်လို့ဆိုပါတယ်။တောက်ကြံနေ့နေ့လယ်ကလှုပ်ခတ်ခဲ့တဲ့ပြင်းအားအဆင့် 8.9 ရှိတဲ့ငလျင်ကြီးနောက်ပိုင်း24နာရီကျော်တဲ့အထိငလျင်ငယ်အများပြားဆင့်ကဲလှုပ်ခတ်ခဲ့တယ်လို့ Fukushima Nuclear ဓာတ်ပေါင်းဖို့ဒေတာရောက်နေတဲ့ VOA သတင်းတောက်တွေကပြောပါတယ်။စနေနေ့ပောက်ကွဲမှုဖြစ်ပွားခဲ့တဲ့နောက်ပိုင်းလေထုတဲ့အနုမြူဓာတ်ရောင်ကြီးထုတ်လွှတ်မှုပမာဏလျော့ကျလာတယ်လို့တာဝန်ခံတွေကပြောပါတယ်။ဒါပေမဲ့နောက်ထပ်ကြုံတွေ့လာနိုင်တဲ့အန္တရာယ်အတိုင်းအတာကိုတော့သေသေချာချာမပြောပါဘူး။ဓာတ်ပေါင်းဖို့ရှိရနေရာကနေ12မိုင်ခွဲတွင်နေထိုင်တဲ့ဒေသခံတွေကိုဘေးလွရာရွှေ့ပြောင်းမှုအာဏာပိုင်တွေကပြောကြားခဲ့ပြီးရေဒီယို30ကြွက်ဓာတ်ရောင်ကြီးအစိတ်တက်မှုကြိုတင်ကာကွယ်ဖို့အတွက်ဒေသခံတွေကိုအရင်းစေးပြားတွေဝေငှပေးခဲ့ပါတယ်။ဂျပန်နိုင်ငံအရှေ့မြောက်ပိုင်းဒေသတဝန်းဆင့်ငယ်လှုပ်ထွက်ခဲ့တဲ့ငလျင်ဒဏ်နဲ့အတူဆူနာမီရေလိုင်းကြီးတွေရဲ့ဒဏ်ကိုအကြီးကျယ်ခံစားနေရချိန်မှာပဲအခုလိုနျူကလ িয়ার စွမ်းအင်ထုတ်တဲ့ဓာတ်ပေါင်းပိုတွေကနေတွေ့ကြုံလာနိုင်တဲ့အန္တရာယ်တွေကိုထပ်ပြီးစိုးရိမ်လာရတာဖြစ်ပါတယ်။ငလျင်တန်နဲ့တူဆူနာမီရေလိုင်းကြီးတွေရဲ့ဒဏ်ကြောင့်တေဆုံးပျောက်ဆုံးရသူအရေအတွက်ဟာဂျပန်ဆန်ရချင်းစနေနေ့ညပိုင်းအထိ1300ကျော်သွားပြီဖြစ်ပါတယ်။အရေးပေါ်ကယ်ဆယ်ရေးစခန်းတွေကိုတောရောက်တဲ့သူပေါင်း2,100ခွဲကျော်ရှိတယ်လို့ရဲတွေကပြောပါတယ်။